င်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့တိမ်းနေချီတဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာအတွက်ဘင်္ဂလားဒေ့ရှ်အစိုးရကအဓိကတာဝန်ယူဖြေရှင်းနေရပေမဲ့ပြဿနာရဲ့အဖြေကမြန်မာနိုင်ငံမှာသာရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုကန်ဒီကကြာသာပေးနေမှာပြောပါတယ်။ဒုက္ခသည်ကူညီရေးဆိုင်ရာအခြေအနေတွေကိုစမ်းစစ်ဖို့ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အစည်းသုံးခုကအကြီးအကဲတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာခရီးသွားရောက်နေတာဖြစ်ပါတယ်။အပြည့်စုံကိုဒေါက်တာမျိုးတက်ကပြောပြပေးပါမယ်ရှင်။
UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီ IOM အဖြစ်ဖြစ်ဆိုင်ရာလူ့ရေးပြောင်းရွှေ့မှုဆိုင်ရာအကြီးအကဲအန်တိုနီယိုဗစ်တိုရီနိုနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်မတ်လိုကော့တိုဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဗိုလ်တော်ဖူးနေကတွားရောက်ခဲ့တာဖြစ်ပြီးကြက်တပရင်းနေမှာတော့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံချိုင်းဝင်ကြီး AK Abdul Momon ကဒုက္ခသည်တွေနဲ့ပတ်သက်တဲ့စိုးရိမ်မှုတွေကိုကုလသမဂ္ဂကတင်ပြခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာဒုက္ခသည်ကတသန်းနီးပါးလောက်ရှိတယ်လို့ဆိုပါတယ်။မကြာခင်မှာမုတ်တုံရာသီကျရောက်တော့မှဖြစ်တဲ့အတွက်ဒုက္ခသည်တွေဟာလက်ရှိသူတို့နေထိုင်တဲ့စခန်းတွေမှာရေကြီးမြေပြိုမှုဒဏ်တွေကိုခံစားရနိုင်ခြေရှိနေတယ်လို့ပြောပါတယ်။ဒါအပြင်သူတို့ဟာဒုက္ခသည်စခန်းတွေမှာကြက်ကြက်တဲတဲနေထိုင်ရတဲ့အတွက်အစိုးရကအရှိတောင်ပိုင်းကကော့ခ်စ်ဘဇာဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တပ်သိမ်းလောက်ကိုဘာဆန်ချာကျွန်းကိုပြောင်းရွှေ့ပေးလို့ရဆန္ဒရှိတယ်လို့ဝန်ကြီးမွန်မန်ကတင်ပြခဲ့တာပါ။ဘာဆန်ချာကျွန်းကိုဒုက္ခသည်တွေပြောင်းရွှေ့ပေးဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းအဆောက်အဦတည်ဆောက်မှုတွေနဲ့အတူအစီအစဉ်တွေကိုလုပ်နေတာဖြစ်ပါတယ်။ဒီဘင်္ဂလားပင်လယ်အော်ထဲကျွန်းဖြစ်ပေါ်ပေါက်လာတဲ့တပ်သန်းတိုက်ပီးမှုတွေနဲ့လူမနည်းတဲ့ဘာဆန်ချာကျွန်းကိုဒုက္ခသည်တွေကိုပြောင်းရွှေ့ခိုင်းရင်ဒုက္ခသည်တွေအတွက်အလုတ်ကံရောတွားရလာရပါချက်ချင်းပြီးဆိုက်ကလုန်းမုန်တိုင်းအန်ဒီယောပါချီးနေတဲ့အတွက်သူတို့ကိုဒီကျုံးကိုမပို့ဖို့လူခွင့်ရဲ့အဖွဲ့တွေကတောင်းဆိုနေကြတာဖြစ်ပါတယ်။ဒုက္ခသည်တွေတဲကအများစုကလည်းဒီကျုံးကိုမတွားလိုဘူးလို့ပြောနေကြတာကြောင့်နောက်ထပ်ပြဿနာဖြစ်လာမှာကိုစိုးရိမ်နေကြတာပါ။ကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာလူ့ရေးပြောင်းရွှေ့မှုဆိုင်ရာနဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကအရာရှိကြီးတောင်းကသူတို့ရဲ့အခုခီးစဉ်ဟာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတပ်သားနီးပါးနဲ့သူတို့နေထိုင်ရာဒေသကဒေသခံတွေအတွက်ဘယ်လိုအကူအညီမျိုးပေးနိုင်လဲဆိုတာကိုဆန်းစစ်ဖို့ဖြစ်ကြောင်းခီးစဉ်အစမှာပြောကြားခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအပေါ်အစိုးရတာဝန်ရှိသူတချို့နဲ့တွေ့ဆုံပြီးချိန်ကျတဲ့ပရင်းမှာတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဒီဒုက္ခသည်တွေအရေးကိုဘင်္ဂလားဒေ့ရှ်အစိုးရကအဓိကတာဝန်ယူဖြေရှင်းနေရပါမယ်။ပြဿနာရဲ့အဖြေကမြန်မာနိုင်ငံမှာသာရှိတယ်လို့ပြောပါတယ်။
We came here to express the solidarity of the United Nations and the international community.
ဘောဒီဝလာဟာဒုက္ခသည်တွေအတွက်အဓိကတာဝန်ယူနေရတဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဒီလူတွေနဲ့အတူကုလသမဂ္ဂကရောနိုင်ငံတကာတိုင်ဝမ်ကပါတသားလက်ရှိကြောင်းပြဖို့ပါဒုက္ခသည်တွေရဲ့အခြေအနေနဲ့ပြဿနာတွေအတွက်ဖြေကမြန်မာနိုင်ငံမှာပဲရှိတာကြောင့်မြန်မာနဲ့ထိတွေ့ဆက်ဆံပြီးတော့ဖြေဆက်ရှာတော့မယ်လို့ကြေပေးပါတယ်ဒုက္ခသည်တွေသူတို့ဆန္ဒအရောက်နေရပြန်ရေးရုံချင်မှုရှိတာပေမဲ့အခြေအနေတွေကိုဖန်တီးပေးဖို့ကြိုးစားလာအောင်ကုလသမဂ္ဂကမြန်မာအစိုးရနဲ့ထိတွေ့ဆက်ဆံမှာဖြစ်တယ်လို့တန်ဖိုးကူညီလာတယ်ဖြစ်ပါတယ်
။ကုလသမဂ္ဂအရာရှိကြီးတုံးဟာမြို့တော်ဒါကာမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခါစင်နာနိုင်ငံခြားရေးဝန်ကြီးမွန်မန်ပါဝင်အစိုးရအရာရှိတွေနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်မှာခိုးလုံနေတဲ့ရိုဟင်ဂျာတွေအတွက်နိုင်ငံတကာကဘယ်လိုအကူအညီတွေပေးအပ်နိုင်မလဲဆိုတာစမ်းစစ်ကြမှာဖြစ်တယ်လို့စာနယ်ရိတ်ကဖြန့်ပြင်းမှုနဲ့နားခုံမှုအပါအဝင်ကုလသမဂ္ဂရဲ့အစီအစဉ်တွေကိုလည်းတွားရောက်ကြည့်ရှုကြမှာဖြစ်ပါတယ်။မကြာခင်မှာကြာရောက်တော့မဲ့မုတ်တုံရာသီအတွက်ကြိုတင်ပြင်ဆင်ဖို့လိုအပ်ချက်တွေကိုသိရအောင် process ပစာကိုပါသူတို့တွားရောက်မှာဖြစ်ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဒါပြင်မြန်မာနိုင်ငံကိုဒုက္ခသည်တွေပြန်ခွင့်ရရေးဒုက္ခသည်တွေအကာအကွယ်နဲ့ဝန်ဆောင်မှုအထောက်အကူရရေးတွေအတွက်ရည်ရွယ်ပြီးလှုပ်ဆောင်နေတဲ့ဒုက္ခသည်အလုံးအတွက်အမှတ်ပုံတင်ထုတ်ပေးနိုင်ဖို့ UNHCR နဲ့ Bangladesh အစိုးရတို့ပူးပေါင်းလှုပ်ဆောင်နေတဲ့ဘပုံတဲ့လုပ်ငန်းရှင်ကိုလည်းလေ့လာမှာဖြစ်တဲ့အပြင်အဲ့ဒီမှာလှူအားပေးနေတဲ့ဒုက္ခသည်တွေနဲ့ပါတွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂကပြောကြားခဲ့တာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာစိုးရကလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လက်ခံမှာဖြစ်ပြီးသူတို့တွေနေရပြန်ရေးအတွက်မြန်မာစိုးရကကုလသမဂ္ဂနဲ့လက်တွဲလှုပ်ဆောင်နေတာဖြစ်ပါတယ်